မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးလာနေတာဟာထိတ်လန့်တောင်းလို့ဆရာဖြစ်နေကြောင်းနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေရပ်ပစ်ဖို့ဗြိတိန်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကကြေညာပြင်းနေမှာတောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံကမြန်မာပြည်သူတွေနဲ့အတူရပ်တည်မှာဖြစ်ကြောင်းစစ်တပ်ဖိနှိပ်မှုတွေချက်ချင်းရပ်ပစ်ဖို့အပြင်ဒေါ်ဆန်းစုကြည်နဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံတွင်ဒီမိုကရေစီပြန်ထူထောင်ပေးဖို့တောင်းဆိုကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကတွစ်တာမှာရေးပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစလို့စစ်တပ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းနေရမှာဗုဒ္ဓဘူးနေ့ကတော့ဆန္ဒပြသူတေဆုံးမှုအများဆုံးဖြစ်ခဲ့ပြီးဒီလိုဆန္ဒပြသူတွေကိုတပ်ဖြတ်မှုတွေအတွက်ရှုံချကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်ဗြိတိန်အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါဝင်စစ်တပ်ခေါင်းဆောင်6ဦးပေါ်မှာအရေးယူတန်းခတ်မှုတွေချမှတ်ခဲ့ပါတယ်မြန်မာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အစ်မအရာရှိ19ယောက်ကိုဗြိတိန်ကအလားတူတန်းခတ်အရေးယူထားပြီးဖြစ်ပါတယ်